ဥရောပတိုင်းမှာအခြေဆုံးဖြစ်တဲ့နျူကလ িয়ার ဓာတ်ပစ္စည်းရုံလုံခြုံရေးအတွက်ကုလသမဂ္ဂကတာဝန်ယူပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတိုက်တွန်းပါတယ်။ယူကရိန်းဝန်ထမ်းတွေနဲ့ဆက်လက်လက်ပတ်နေတဲ့ဇပိုရီရှားစစ်ရုံကိုသိမ်းပိုက်ထားတဲ့ရုရှားတပ်တွေပြန်ရုပ်သိမ်းဖို့လည်းယူကရိန်းသမ္မတကတိုက်တွန်းလိုက်တာပါ
။ Я должен быть сказать. Це безумовно пріоритет для усіх.
ယူကရိန်းလုံခြုံရေးကဘာလို့လူအလုံးတွေဥစားပေးကိစ္စဖြစ်တယ်ဆိုတာတန်လျက်ဖြစ်စရာမရှိပါဘူး။ဇပိုရီရှားစစ်ရုံရှိရာနယ်မြေတွေကရုရှားတပ်တွေကျွင်းချက်မရှိချက်ချင်းရုပ်သွင်းရမှာဖြစ်ပြီးရန်လိုလာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေကိုရပ်ဖို့လဲလိုအပ်ပါတယ်လို့ယူကရိန်းနိုင်ငံလူပြည်မျိုးမှာကုလသမဂ္ဂတွင်ရမှုချုပ်အန်တိုနီယိုကူတာရက်စ်တူကီသမ္မတရီချစ်တိုင်ရဲ့အာရဝန်နဲ့ကြာသာပြည်နယ်ကတွေ့ဆုံပြီးယူကရိန်းသမ္မတပြောလိုက်တာပါ။မဟာဗျူဟာအရအချက်ချာကြားတဲ့ဒီနေရာမှာလုံခြုံမှုရှိစေဖို့စစ်မဲ့ဆုံးဖြစ်ဖို့နဲ့ရုရှားတပ်တွေလက်ကလွမြောက်စေဖို့ကုလသမဂ္ဂကစော်ရရမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ကုလသမဂ္ဂတွင်ရမှုချုပ်ကလည်းနျူကလ িয়ার စစ်ရုံမှာစစ်လက်နက်ပစ္စည်းတွေနဲ့တပ်ဖွဲ့တွေရှိကင်းရှင်းမှုလည်းတိုက်တွန်းပြောဆိုသွားပါတယ်။စစ်ရုံကိုစီးရေးအတွက်အသုံးမချဖို့နဲ့အရက်ဖက်အတွက်သာအသုံးပြုဖို့အရေးကြီးဆောင်ရွက်ဖို့လိုတယ်လို့လည်းပြောဆိုသွားတာပါ။နျူကလ িয়ার စစ်ရုံလုံခြုံရေးအတွက်ယူကရိန်းနဲ့ရုရှားကလက်ခံမယ်ဆိုရင်နိုင်ငံကအမှုမြူဆိုင်အေဂျင်စီ IAEA ကဆောင်ရွက်နိုင်စွာရှိတယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်။